မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကကမ္ဘာအကောင်ဆုံးပင်လယ်ဆိပ်ကမ်းတစ်ခုဖြစ်တဲ့မနီလာပင်လယ်အော်မှာတဘာဝပတ်ဝန်းကျင်ဖြစ်ရှိနေတာတွေအတွက်ဘလို့ကာကွယ်တားဆီးနေကြလဲဆိုတာတွေကိုဒီတစ်ပတ်မှာပြောပြမှာပါ Pacific သမုဒ္ဒရာနဲ့တောင်တရုတ်ပင်လယ်ပြင်ကြားမှာတည်ရှိတဲ့ဖိလစ်ပိုင်နိုင်ငံမှာမနီလာဘေးလို့ခေါ်တဲ့ပင်လယ်ပြင်ဟာအရှိတောင်အာရှကအကောင်ဆုံးတဘာဝပင်လယ်ဆိပ်ကမ်းနေရာတစ်ခုဖြစ်အောင်ကကမ္ဘာမှာပါအကောင်ဆုံးဆင်းဝင်တဲ့လှပတဲ့နေရာတစ်ခုပါဒီလှပတဲ့ပင်လယ်ပြင်ထဲမှာတော့ဆိပ်ကမ်းတွေမှာတွေ့ရလေရှိတဲ့လှေသင်းမောတွေကနေထုတ်တဲ့ဆက်စီတွေပြင်1995ခုနှစ်မှာဖြစ်ပွားခဲ့တဲ့ရေနံယိုဖိတ်မှု12ကြိမ်နဲ့1996ခုနှစ်ကရေနံပမာဏအများဆုံးယိုဖိတ်ခဲ့တာတွေကြောင့်အတော့ကိုညှစ်ထေးလာခဲ့တာဖြစ်ပါတယ်လေသင်းမောစိတ်တွေရေနံပိုက်လိုင်းတွေနဲ့အတူဆက်ယုံဆွန့်ပစ်ပစ္စည်းတွေကမနီလာပင်လယ်အော်ရဲကတဘာဝဝန်းကျင်ပျက်စီးမှုအတွက်အဓိကတရားခံတွေဖြစ်ပါတယ်။ရေနံယိုဖိတ်မှုတွေကြောင့်လည်းမကဘဲပင်လယ်ပြင်ရေဓာတ်ညဉ့်ဉန်းမှုကိုဖြစ်စေတာဟာဆက်ယုံဆွန့်ပစ်ပစ္စည်းတွေတတုတူးဖော်မှုနဲ့အိမ်သုံးရေစိုးတွေတွင်မကဘဲပင်လယ်ထဲစီးဆင်းတဲ့မြစ်ချောင်းတွေကြောင့်ဖြစ်ပြီးရေထဲမှာချီနီကက်ဒမီယမ်နဲ့သွက်လိုတတုတွေပါဝင်နေတာကိုတိုင်းတာလို့ရနေပြီဖြစ်ပါတယ်။ pH လို့ခေါ်တဲ့ရေနံနဲ့လောင်စာသုံးပစ္စည်းတွေကနေထွက်တဲ့ဟိုက်ဒရိုကာဗွန်တွေဟာလူတွေသုံးဆမှုကနေရတဲ့မသန့်ရှင်းတဲ့ပစ္စည်းတွေဖြစ်တယ်လို့ DDT ပါဝင်လူသုံးများတဲ့ပိုးသက်ဆေး16မျိုးမှာပါဝင်တဲ့ဓာတုပစ္စည်းတွေကိုလည်းဒီပင်လယ်ကျမ်းပင်မှာတွေ့နေရပါတယ်။စိုက်ပျိုးရေးသုံးပိုးသက်ဆေးတွေကနေထွက်လာတဲ့ဓာတုဆိတ်တွေကလည်းစိုက်ပျိုးမြေတွေကနေပင်လယ်ချောင်းမြောင်းကိုဖျက်ပြီးမနီလာပင်လယ်အော်ထဲဝင်လာတာပါ။အဲ့ဒီမှာပါဝင်တဲ့ဓာတုဆိတ်တွေဟာပင်လယ်အော်ထဲမှာကျင်းလည်ကျဆားတဲ့ဇီဝမျိုးစိတ်တွေကိုအန္တရာယ်ပေးပါတယ်။မနီလာပင်လယ်အော်ရဲကမုတ်ကောင်းတွေကို1998ခုနှစ်မှာစမ်းသပ်ကြည့်တဲ့အခါမီးယာမြင့်ဆက်တွေချောစီတွေတုတ်ဆေးတွေနဲ့ပိုးသက်ဆေးတွေမှာတွေ့ရလေရှိတဲ့ PCB လို့ခေါ်တဲ့ဓာတ်ပေါင်းမျိုးတွေတွေ့နေရတာပါ။ဒါကြောင့်2011ခုနှစ်မတ်လထဲမှာရေဓာတ်ညဉ့်ဉန်းမှုရှော့ချနိုင်မှုစ조사တဲ့အနေနဲ့ဖိလစ်ပိုင်တရားရုံးတော်ကမနီလာမြို့ပြဖွံ့ဖြိုးရေးအာဏာပိုင်တွေကိုဒီမနီလာပင်လယ်အော်နဲ့ဆက်ဆက်နေတဲ့မြစ်ကြောင်းတွေတစ်လျှောက်တရားမဝင်အဆောက်အဦတွေအားလုံးကိုဖျက်သိမ်းဖို့အတွက်မိန့်ပေးပြီးအရေးယူဆောင်ရွက်စီပါတယ်။ဖိလစ်ပိုင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကနေမနီလာပင်လယ်အော်ထိန်းသိမ်းရေးအတွက်အဓိကပံ့ပိုးပေးနေပြီးစီမံကိန်းတွေချမှတ်ပြီးဆောင်ရွက်နေတာပါ။မနီလာက VOA သတင်းတောက်ဆမ်မွန်အိုရန်ဒင်းက MBCO လို့ခေါ်တဲ့ဖိလစ်ပိုင်တရားရုံးအမိန့်နဲ့ဖွဲ့ထားတဲ့မနီလာပင်လယ်အော်ထိန်းသိမ်းရေးအဖွဲ့ရုံးဒါရိုက်တာနိုအယ်ဂါလန်ကိုဒီပင်လယ်အော်ဒေသရဲ့အခြေအနေကိုမေးကြည့်တဲ့အခါမှာတော့သူတို့အဖွဲ့ဟာပင်လယ်အော်ရဲကရေရဲ့တန့်စင်မှုပမာဏကိုအမြဲတမ်းတိုင်းတာနေတယ်လို့ဆိုပါတယ်
။ Lau, kumusta coliform levels ng third quarter?
အခုဆိုရင်ပင်လယ်ရေမီလီလီတာတရားမှာအနုစည်းဝါအကောင်လေးတွေပါဝင်မှုအပုံပေါင်းတန်းတထောင်ဒါမှမဟုတ်1ဘီလီယံကိုတွေ့ရပါတယ်။ရေကူးဖို့အတွက်ခွင့်ပြုတဲ့နှုန်းမှာအပုံပေါင်း9000လောက်ပဲရှိရမှာပါ။ Eco Line လို့ခေါ်တဲ့ Bacteria ပါဝင်မှုနှုန်းဟာမနီလာပင်လယ်အော်မှာတန်ကန်းရှိတတ်ပေမဲ့အခုလိုဘီလီယံနဲ့ချီပြီးတော့မရှိတတ်ပါဘူး
။2015ခုနှစ်မှာဒီပင်လယ်အော်တန်ရှင်းမှုရှိလာဖို့အတွက် UDP လှုပ်ဆောင်နေပေမဲ့ပင်လယ်အော်တီရှိရာမနီလာမြို့တော်မှာနေထိုင်တဲ့မြို့ကန်17တန်းကျော်အတွက်ရေစိုးဆွန့်ပစ်တဲ့စနစ်အခုထိကောင်းကောင်းမရှိသေးတာမို့ဒီလူတွေရဲ့ဆွန့်ပစ်ပစ္စည်းတွေသာမကစက်ရုံရဲ့ဆွန့်ပစ်ပစ္စည်းတွေနဲ့အတူအမိုက်တရိုက်ဆွန့်ပစ်မှုတွေကလည်းဒီပင်လယ်အော်အတွက်အဓိကပြဿနာဖြစ်နေတာပါ။မနီလာမြို့မြောက်ဘက်ကမနီလာပင်လယ်အော်ဒေသရင်းမြို့တစ်မြို့ဖြစ်တဲ့နာဗိုတာစ်မြို့လိုနေရာမျိုးမှာတစ်လကိုအမှိုက်2ကြိမ်ပဲတိမ့်တာမို့နှစ်မိုင်ကျော်ရှည်လျားတဲ့နာဗိုတာကမ်းခြေတစ်လျှောက်မှာဆွန့်ပစ်အမှိုက်တွေနဲ့ပုံနေပါတယ်။ဒါကြောင့်ဒေသအာဏာပိုင်တွေအတွက်တရားရုံးကနေထုတ်ပြန်ထားတဲ့အမိန့်တိုင်းလှုပ်ဆောင်နိုင်ဖို့အတော့ကိုစူးစမ်းနေရတယ်လို့နာဗိုတာစ်မြို့တော်ဝန်ဂျွန်ရိုင်းတီအန်ကိုကပြောပါတယ်
။ There's still a lot but compared to the previous year I think we're going in the right direction. The garbage is
My PID ခုဒီအများပြတွေ့နေရပြီမဲ့မနစ်ကတဲ့စာရင်တော့နေသွားတာမို့အတော်ဟုတ်နေပြီလို့ပြောရမှာပါလူတွေသတိပိုပြီးထားလာကြတာတွေ့ရပြီမဲ့အချင်းကပါနေတော့ရပ်ပိုင်းလာပိုင်းနေတော့အပြောင်းလဲကိုတွေ့ရအောင်မဟုတ်ပါဘူ
းသူ့အဖိုးဖြစ်သူဟာတူနာ၅ဖန်းလုပ်ငန်းလုပ်ကင်သူတဦးဖြစ်ပြီးအခုဆိုရင်တန့်ရှင်းတဲ့ရေပြင်က၅ရာဖို့အတွက်လိုက်ရှာရင်မနီလာပင်လယ်အော်ကနေဝေးရပပနယူဂီနီဘက်မှာသူ့လုပ်ငန်းကိုအခြေစိုက်နေရပြီလို့ဆိုပါတယ်။မနီလာပင်လယ်အော်ထဲမှာအဓိကတွေ့ရတဲ့အန်ဒီယားကပ လတ်စတစ်နဲ့လုပ်ထားတဲ့အမှိုက်တရိုက်တွေပါအမှိုက်ပြတဲ့စနစ်နဲ့ရေစိုးထုတ်စနစ်လိုမျိုးစနစ်တွေကိုကောင်းကောင်းချပေးနိုင်ပြီဆိုရင်တော့ပဝန်းကျင်တန့်ရှင်းရဲ့အတွက်ပိုးပြီးအဆင်ပြေလာနိုင်တယ်လို့မနီလာပင်လယ်ဩဒေသထိန်းသိမ်းရေးအဖွဲ့ကဂါလန်ကပြောပါတယ
် We still have hope although we're looking at a 2025 year program but if we do this right implement everything enforce the environmental laws
ဒီစီမံကိန်းကနေ့20ဆိတ်လောက်အတွက်ဆွဲထားတာဖြစ်ပေမဲ့မျှော်လင့်ချက်တော့ထားနိုင်ပါတယ်နိုင်ငံရေးဝင်ဆွဲဖက်တာမျိုးမရှိပဲတဘောပဝန်းကျင်ထိန်းသိမ်းရေးဥပဒေတွေကိုကြက်ကြက်မမတ်လုပ်မယ်တတ်မှတ်ထားတာတွေအတွက်ကောင်းကောင်းအကောင့်တွေဖော်မယ်ဆိုရင်တော့အောင်မြင်ပါပါဒါကြောင့်ဒီတစ်ခါတော့ကျွန်တော်တို့တည်တည်ကြာကြာလုပ်ဖို့လိုပါတယ
်ပင်လယ်ော်တန့်ရှင်းလုပ်ငန်းဟာငွေကုန်ကြေးကျများလာပြီးလုပ်ငန်းအတွက်ကုန်ကျမဲ့ငွေပမာဏထက်၁၀ပုံ၃ပုံလောက်ပဲအစွအကနေထုတ်ပေးနိုင်တာမို့အခက်ခဲတွေလည်းတွေ့နေကြရတာပါဒါကြောင့်ကဘာကြီးပူနွေးလာမှုနဲ့အတူဝင်ရွှန်းစွန်းရေခဲပြင်တွေအရေးပြောပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့ဒဏ်ကိုခန်းနေရချိန်မှာမနီလာပင်လယ်ော်ဒေသအတွက်ကျိုးတင်ကာဝယ်မှုတွေလုပ်ဖို့စီစဉ်နေကြပါတယ်ကျိုးတင်ကာဝယ်မှုတွေလုပ်နိုင်အောင်ဒေတာရင်းအနေအထားကိုသေသေးချာချာသိနိုင်မှုအတွက် DA အတက်အကျနဲ့ရာသီအလိုက်မိုးရေချိန်ပမာဏစနစ်တကျတိုင်းထွာမှတ်သားတာဒေတာရင်းတန်တာကြောက်တန်းအမျိုးအစားလမှုတော်အမျိုးအစားကံယူရန်ဂီဟစနစ်နဲ့ဝင်းကျင်စိုက်ပျိုးမီအနေအထားနောက်ရှောင်ရှောင်ရောက်မဲ့သဘာဝဝင်းကျင်နဲ့ထင်ရှားတဲ့နေရာဒေတာတွေအပေါ်မှာရိုက်ခတ်နိုင်တဲ့ရာသီအလိုက်ပင်လယ်ရေမျက်နှာပြင်မြင့်တက်မှုပြမြေပုံထုတ်ဖို့တွေကိုလည်းလေ့လာနေကြပြီဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်